ှစ်ထဲမှာပဲနိုင်ငံပိုင်စက်မှုလုပ်ငန်းတွေရဲ့90ရာခိုင်နှုန်းအထိပုဂ္ဂလိကလက်လွှဲပြောင်းပေးသွားမှာဖြစ်ပြီးကျန်တဲ့10ရာခိုင်နှုန်းကိုပဲအစိုးရကဆက်လက်လှုပ်ဆောင်သွားတော့မှာဖြစ်ပါတယ်။ဒါအားလည်းနိုင်ငံရေးအပြောင်းအလဲတွေနဲ့လိုက်လျောညီထွေဖြစ်အောင်စီးပွားရေးလုပ်ငန်းတွေမှာပြုရင်ပြောင်းလဲရတာဖြစ်တယ်လို့အမတ်နှစ်စက်မှုဝန်ကြီးဌာနဒုတိယဝန်ကြီးဦးခမောင်ကျော်ရဲ့အပြောကို Weekly 11 Channel မှာကိုကားဖော်ပြခဲ့တာပါ။မြန်မာစီးဆိုးရကပုဂ္ဂလိကကဏ္ဍကိုလုပ်ပိုင်ခွင့်တွေလွှဲပြောင်းပေးဖို့အစီအစဉ်တွေကိုလွန်ခဲ့တဲ့နှစ်အနည်းငယ်ကလေးကချမှတ်လှုပ်ဆောင်လာတာဖြစ်ပေမဲ့လည်းအခုချိန်ထိကြေကြေပြန့်ပြန့်အကောင့်ထဲပေါ်နေတာမျိုးတော့မရှိသေးပါဘူး။1988ခုနှစ်နောက်ပိုင်းကစလို့ဈေးကွက်စီးပွားရေးစနစ်ကျဉ်းသုံးမယ်ဆိုပြီးစစ်ဆေးရကကြေညာထားတဲ့နောက်ပုဂ္ဂလိကကဏ္ဍကိုအခုချိန်ထိကြေကြေပြန့်ပြန့်ချက်ထွက်နိုင်ခြင်းမရှိသေးပဲဖြစ်နေတာပါ။အခုလိုအချိန်မြင့်လှုပ်ဆောင်လာပေမဲ့လည်းဒါတွေဟာညီညီမျှမျှဖြစ်ဖို့လည်းလိုတယ်လို့ရန်ကုန်စီးပွားရေးတက္ကသိုလ်အငိမ့်စားပါမောက်ခချုပ်ဦးမော်တန်းကပြောပါတယ်
။ဈေးကွက်စီးပွားရေးရဲ့ဒီလေသာအင်္ဂါရအနေနဲ့တော့လွတ်လပ်စွာရှင်းပြမှုပါလေလွတ်လပ်စွာရှင်းပြမှုဆိုတာအဲ့လိုလွှဲပေးတဲ့အခါမှာကျွန်တော်တပြေးညီပေါ့လေအခွင့်အရေးကိုဓာတ်လူညီညာအညီညာဓာတ်လူညီညာပေါ့လေအဲ့လိုပေးပြီးလွှဲဖို့ကတော့ဟိုဟာစောင့်ကြည့်ရမှာပေါ့လေနော်အဲ့လိုလွှဲဖို့ကအတွက်ကတော့တကယ်တိုင်းပြည်စီးပွားရေးအတွက်ရောနောက်ဟိုဈေးကွက်စီးပွားရေးစနစ်ရဲ့တကယ်ဝိသေသအင်္ဂါရအနေနဲ့ရော level playing ground လို့ပြောတာပေါ့အဲ့ level playing ground ရှိဖို့ကလူလာပေါ့ဒီ level playing ground ရှိဖို့လို့ပြီးတော့ဒီထဲမှာပါတဲ့ player စီအနေနဲ့လည်းပဲကျွန်တော်အတ္တနဲ့ပြရပါလေအတ္တနဲ့ပြရအဲ့ဒါလေးညှိပြီးတော့လူမှာပေါ့ဗျာဟိုလက်ရှိအပြင် public ဘိုင်းမှာတော့ပေါ့လေအခုကအဲ့လိုပေါ့ဟိုလွဲပြီးတယ် public ဘိုင်းရောက်တယ်ဆိုတဲ့နေရာမျိုးမှာရောက်တာလည်းပဲအဲ့လိုဟိုတပြေးညီမဟုတ်ပဲနဲ့ပေါ့လေတချို့ကတော့ဟိုတပြေးညီမဟုတ်ပဲနဲ့ဟိုကန်တပ်ပြီးစောင့်နေတဲ့ဆိုတဲ့အခါမျိုးကျတော့ကြိုင်ဆိုင်မှုအနေနဲ့လည်းအတိအကျမရှိတော့တကယ်ဟိုအကျိုးစီးပွားဖြစ်တဲ့တော့ဖြစ်မှာဖြစ်မယ်ဗျာ
မြန်မာစီးဆိုးရရဲ့ပုဂ္ဂလိကပိုင်လုပ်ငန်းဖြစ်ပြောင်းလဲရေးကော်မရှင်ကနိုင်ငံပိုင်လုပ်ငန်းတွေကိုပုဂ္ဂလိကလုပ်ငန်းရှင်တွေထံပြန်လည်လွှဲပြောင်းရောင်းချမဲ့အစီအစဉ်တွေကိုပြီးခဲ့တဲ့2010ပြည့်နှစ်စာမန်ကစလို့အချိန်မြင့်လှုပ်ဆောင်လာခဲ့ရမှာတော့ဝန်ကြီးဌာနတွေကပိုင်ဆိုင်တဲ့ရန်ကုန်နဲ့နယ်မြေတွေကစက်ရုံတွေ၊ကုန်လောင်ရုံတွေ၊ရုပ်ရှင်ရုံတွေလုပ်ငန်းပေါင်း100ရောက်ကိုပုဂ္ဂလိကပိုင်လက်လွှဲပြောင်းခဲ့တာပါနိုင်ငံပိုင်တက်စီဆိုင်တွေသာမကမြန်မာနိုင်ငံတကာလေကြောင်းရဲ့ပိုင်ဆိုင်မှုအများစုကိုလည်းပုဂ္ဂလိကလက်ထက်ပြန်လည်ရောင်းချခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းဒီလိုလွှဲပြောင်းမှုတွေဟာစစ်ဆိုးရနဲ့ပတ်သက်ဆက်နွယ်သူတွေလက်ထဲကိုသာအများစုရောက်ကုန်တယ်ဆိုပြီးဝေဖန်တာတွေလည်းရှိခဲ့တာပါတကယ်တော့မြန်မာစီးပွားရေးတိုးတက်မှုအတွက်အထောက်အကူဖြစ်စေဖို့ပုဂ္ဂလိကပိုင်ကဏ္ဍအားကောင်းလာအောင်လုပ်ဖို့လိုအပ်ချက်တွေအများအပြားရှိနေစေဖြစ်တယ်လို့လည်းဥမော်တန်းကမြင်ပါတယ
်ပုဂ္ဂလိကလုပ်ငန်းတွေစစ်ချီကန်ကောင်းလာအောင်ကတော့ကျွန်တော်တို့ဟိုတစ်ဖက်ကပေါ့လေဟို operating infrastructure လို့ခေါ်တဲ့ဥပဒေတို့အာဏာပိုင်အဖွဲ့အစည်းတွေကမပုံတင်တာတို့မပုံတင်ပြီးလဲပြီးတာတို့ကိစ္စရဲ့တခုအတွက်ကွန်ပျူတာချတာတို့အဲ့ဒီ operating infrastructure လည်း efficient ဖြစ်ဖို့လိုပါလေ။နောက်တစ်ဖက်ကလည်းပဲစီးပွားရေးလုပ်ငန်းတွေအနေနဲ့လုပ်ငန်းဆောင်ရွက်တဲ့အခါကျတော့ပေါ့လေ။တစ်ဖက်ကငွေကြီးတို့နော်ဟိုတစ်ဖက်ကသူ့ရဲ့ပုဂ္ဂလိကပိုင်ဆိုင်မှုအကာအကွယ်ပေးတာတို့နော်။ဟိုတစ်ဖက်ကသူ့လုပ်ငန်းလုပ်ငန်းတွေအတွက်စွမ်းအင်တို့လို့တစ်ဖက်ကဟို physical infrastructure ဖြစ်တဲ့လမ်းတို့ဒရင်းချက်လေပူဆောင်လာလို့ဒါတွေလည်းရှိဖို့လိုတယ်ပေါ့ဗျာအာဒီထဲမှာတော့ကျွန်တော်ထင်တယ်အရေးကြီးဆုံးအနေနဲ့ကတော့ဒီလုပ်ငန်းတစ်ခုနဲ့တစ်ခုလွတ်လွတ်လပ်လပ်နဲ့တကယ်ရှင်းပြမှုအပြည့်ရှိဖို့ကတော့ကိုအရေးကြီးတယ်လို့ကျွန်တော်သိတယ်တော့အောက်မိတာပဲ
မြန်မာစစ်ဆေးရကတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလထဲမှာရွေးကောက်ပွဲတွေကျင်းပခဲ့ပြီးအုပ်ချုပ်ရေးအပြောင်းအလဲတွေလှုပ်သွားဖို့ရှိနေတာပါနှစ်ပေါင်း20ကျော်မှပထမဆုံးအကြိမ်ဖြစ်နေတဲ့ဇန်နဝါရီလ31ရက်နေ့စစ်ဆေးရရုံးဆက်ရနေပြည်တော်မှာလွတ်တော်အစ်တွေခေါ်ယူဖို့ပြင်ဆင်ထားတာဖြစ်ပါတယ်ဒီအတွက်လည်းနိုင်ငံရေးအပြောင်းအလဲတွေကနေစီးပွားရေးလုပ်ပိုင်ခွင့်တွေပိုရလာလိမ့်မလားမျှော်လင့်မှုတွေလည်းရှိနေကြပါတယ်တစ်ချိန်တည်းမှာပဲစစ်ဆေးရခေါင်းဆောင်တွေဦးဆောင်ပြီးမဲအများစုနဲ့အနိုင်ရထားတယ်ဆိုတော့နိုင်ငံရေးပါတီကပဲအာဏာကိုဆက်လက်ချုပ်ကင်သွားမယ်ခြေအနေမျိုးတွေနဲ့လည်းကြုံနေရတာမို့စီးပွားရေးလွတ်လပ်ခွင့်အလားအလာတွေတကယ်တမ်းကောင်းလာနိုင်မှာမလားတန်တရားတွေလည်းရှိနေကြတာပါရန်ကုန်စီးပွားရေးတက္ကသိုလ်အငိမ့်စားပါမောက်ခချုပ်ဦးမော်တန်းကတော့အရင်ထက်တော့ထင်သာမြင်သာခြေအနေတွေထွက်ပေါ်လာမယ်လို့သူမျှော်လင့်တဲ့အကြောင်းပြောပါတယ
်တော့တော့ဥမာဗျာဟိုဒီလူလူကရွေးကောက်ထားတဲ့အဖွဲ့မဟုတ်ဘူးအစိုးရအဖွဲ့ကလုပ်တဲ့ဆိုရင်သူကသူကက်ဘိနက်အတွင်းမှာဟိုဆွေးနွေးပြီးတော့ညှိနှိုင်းပြီးလုပ်မယ်ကက်ဘိနက်အတွင်းမှာဘာတွေဆွေးနွေးလဲဘာတွေမေးလဲဘယ်လိုပြန်လာမြင့်ကုန်နေဆွေးနွေးတယ်ဆိုတော့လူမသိသူမသိပေါ့လေအခုကတော့ဗာပဲပြောပြောကျွန်တော်ပါလီမန်နဲ့ဗာနဲ့သွားတယ်ဆိုတော့လုတ်တဲ့ကင်နဲ့အစိုးရရဲ့ဟိုဆွေးနွေးချက်တွေ deliberation တွေပေါ့လေဟိုကလကာနောက်ပေါ်ကနေပြီးတော့ကလကာရှိရောက်လာမယ်ရောက်လာတဲ့အခါကျတော့ဗာဒီဆွေးနွေးတယ်ဘယ်လိုဆွေးနွေးတယ်ဆွေးရဥစ္စာတွေ ဒီချင်းများဖြစ်လာမယ်ဆိုရင်တော့ဒီပို့ပြီးတော့တရားမျှတတဲ့ဥစ္စာအတွက်ပို့အောက်ပြရမယ်လို့ကျွန်တော်တို့အဲ့လိုထင်ပါတယ်။ဟိုအရင်တိုင်းပဲသိထူးမှာမဟုတ်ပါဘူးဆိုပြီးတော့အဲ့လိုလည်းပဲတော်တော်များများအမြင်ရှိနေတယ်။အဲ့ဒါလည်းအခုဆိုရင်ကိုပဲဒီဇန်နဝါရီလ30ရက်နေ့ပေါ့လေလွတ်တော်ကြီးပါခေါ်ပြီးဆိုတော့ဒါလည်းမကြခင်ဟိုပြင်းပြီးထွက်လာမှာပါပဲ
။တင်ရှားတဲ့စီးပွားရေးစာဆောင်တစ်ခုဖြစ်တဲ့ The Wall Street Journal နဲ့ Washington ချေဆိုင် Heritage Foundation တို့ကပူးတွဲထုတ်ပြန်လိုက်တဲ့2011ခုနှစ်အတွက်စီးပွားရေးလွတ်လပ်ခွင့်ညွှန်ကြေးအဆင့်သတ်မှတ်ရမှာတော့မြန်မာနိုင်ငံဟာကမ္ဘာတဝန်းကနိုင်ငံပေါင်း189နိုင်ငံနဲ့အဆင့်184နေရာအာရှပစိဖိတ်ဒေသအနေနဲ့ဆိုရင်တော့စီးပွားရေးလွတ်လပ်ခွင့်မရှိတဲ့နေရာမှာမြန်မာနိုင်ငံဟာနောက်ဆုံးကနေဒုတိယနေရာမှာသာရှိပါတယ်။ကုန်ထုတ်လုပ်မှုတွေအပေါ်ထိခိုက်လာအောင်ပုဂ္ဂလိကပိုင်ခန္ဓာကိုအလေးမထားတာအစိုးရရဲ့ထိန်းချုပ်မှုတွေကြီးမားတာတွေသာမကနှစ်ပေါင်းများစွာဗန္ဓာရေးစီမံခန့်ခွဲမှုတွေမှာညံ့ဖျင်းတာဥပဒေလုံထုံးလုံနည်းတွေကြကြနနမရှိတာတွေကစီးပွားရေးလွတ်လပ်ခွင့်နှိမ့်ချရတဲ့အခြေခံအကြောင်းတရားတွေဖြစ်စေတယ်လို့ဇန်နဝါရီလဒုတိယပတ်ထဲမှာထုတ်ပြန်ခဲ့တဲ့အစီရင်ခံစာကဖော်ပြခဲ့တာဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့စီးပွားရေးကဏ္ဍကိုညှိနှိုင်းပါရစေကျွန်တော်အောင်လို့ပါခင်ဗျာ